ဒီကနေ့နေပြည်တော်မှာကျင်းပတဲ့ပညာရေးဆိုင်ရာခန္ဓာတစ်ခုတွင်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဇော်စုကြည်မေကိုပြောနေတဲ့အချိန်ကျောင်းသားတချို့ကပညာရေးစနစ်ပြုပြင်ပြောင်းလဲရေးတောင်းဆိုပြီးတော့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြခဲ့ကြတဲ့တက်ကြွလှုပ်ရှားသူကျောင်းသားတချို့ကိုတော့ဒေါက်ဇော်စုကြည်ကအကျိုးမရှိတဲ့လုပ်ရက်အဖြစ်ပြစ်တင်ပြောဆိုခဲ့တာကြောင့်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့တာပါအပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမောကပြောပြပါမယ်ရှင်
ပညာရေးဖွံ့ဖြိုးတိုးတက်မှုအကောင့်ထယ်ဖို့ရေးနှီးနှောဖလှယ်ပွဲတွေမှာဒေါက်ဆန်းစုကြည်မိကုံးပြောနေချိန်မှာပဲရန်ကုန်ပညာရေးတက္ကသိုလ်၊စကိုင်းပညာရေးတက္ကသိုလ်နဲ့ပညာရေးကောလိပ်ကျောင်းသားတမကာတွေကကျောင်းသားတချို့ကပညာရေးစနစ်မှာယိုယွင်းနေတာတွေကိုပြင်ဆင်ဖို့တောင်းဆိုတဲ့စိုက်မုတ်တွေကိုကန့်ဆောင်ပြီးမတ်တရက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတာဝန်ရှိသူတွေကဖယ်ရှားဖို့ကြိုးစားနေချိန်မှာပဲဒေါက်ဆန်းစုကြည်ကဆန္ဒပြသူတွေရဲ့လုပ်ရက်ကိုပြစ်တင်ပြောဆိုခဲ့တာဖြစ်ပါတယ
်။အဖမ်းသားတွေကိုပဲကိုပဲပဲကိုတယောက်ချင်းရဲ့အမြင်အတွက်အသုံးချပါတယ်ဒါဟာလုံးဝဖြစ်နေတဲ့ကိစ္စမဟုတ်ပါဘူးလူတိုင်းလူတိုင်းမှာအဖွင့်ရေးရှိတယ်တာဝန်ရှိတယ်ဆိုတာလည်းသိရပါတယ်စီကားဆိုတာလည်းကိုစီးကိုကိုထိတ်ရပါတယ်အနောက်ကနေတော့ဘာတွေပဲထောင်ပြထောင်ပြဒီအရမ်းမမြင်ရအောင်အမြင်ရတယ်ဘာမှပြန်မလို့တင်ပြတယ်လို့ဆိုရင်တင်ပြနိုင်တဲ့အခွင့်အရေးအများကြီးရှိတယ်တင်ပြနိုင်တဲ့ပုံစံလေးရှိတယ်ဒါကိုဘုရားရှင်ရဲ့ပုံပါကိုသူ့နာမည်ကိုထိုးပြီးတော့ကိုယ့်ရဲ့အမည်ကိုသိကြတယ်ဒီလိုဆန္ဒတွေကိုလည်းသုံးသပ်လုပ်ပါမယ်
ငြိမ်းငြိမ်းချမ်းချမ်းဆန္ဒပြခဲ့ကြသူတွေကိုဒေါက်ဆန်းစုကြည်ကပြစ်တင်ဝေဖန်ခဲ့တဲ့ပုံမှာတော့လူမှုကွန်ရက်တီမှာဝေဖန်တဲ့တွေလည်းနောက်ဆက်တွဲထွက်ပေါ်ခဲ့တာပါ။တစ်ချိန်လုံးကတိုက်ခန့်ပွားမှာကျောင်းသားလူငယ်တွေရဲ့ဆန္ဒပြလှုံ့ဆော်မှုတွေကိုအားပေးခဲ့ခြင်းတို့ကပြောဆိုခဲ့တာတွေကိုလည်းလူမှုကွန်ရက်တီမှာပြန်လည်ဖော်ပြခဲ့ကြပါတယ်။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ရဲ့အထွေထွေအတွေ့အမှုဟောင်းကိုကောင်းထက်ကျော်ကတော့ပညာရေးစနစ်မှာစီမံခန့်ခွဲမှုတွေလွဲမနေတာတွေကိုဒေါက်ဆန်းစုကြည်နဲ့တိုက်ရိုက်တွေ့ခွေရတဲ့အချိန်မှာကျောင်းသားတွေဘက်ကငြိမ်းငြိမ်းချမ်းချမ်းဆန္ဒထုတ်ဖော်ခဲ့တာဖြစ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ဥပဒေပေါင်းနဲ့တခြားလုံးပြောရတာမျိုးရှိတယ်စာတင်တာမျိုးရှိတယ်ကျွန်တော်တို့လက်မှတ်ထိုးတဲ့ကမ်ပိန်းလုပ်တာမျိုးရှိတယ်ဒါပေမဲ့ဒါတွေကိုဒီကနေ့ NND ဆိုတာလင်းလူရှိခဲ့တာရှိတယ်ပညာရေးဝန်ကြီးခန္ဓာဒါကိုလင်းလူရှိရတဲ့ကြောင့်ဒါဥပဒေတွေကချုပ်ချားလို့မရတော့ဘူးစီကိုင်းချင်းချင်းနဲ့ဆွမ်းနာကဒေါင်းဆန်းကြီးပြောတဲ့ပုံစံနဲ့ဒီဥပဒေပေါင်းတွေကတရားဝင်ပြောလို့မရလို့ကျွန်တော်တို့ကဆန္ဒပြတဲ့နည်းကိုကျင့်သုံးရတာဖြစ်တယ
်ဒီမိုကရေစီပြုပြင်ပြောင်းလဲမှုခီးရှည်ချီတဲ့ဆန္ဒပြပွဲဥဆောင်ခဲ့သူတဦးလည်းဖြစ်ခဲ့တဲ့ကိုမင်းသွေးတစ်ကလည်းဆန္ဒပြကျောင်းသားတွေပေါ်မှာဒေါက်ဆန်းစုကြည်ရဲ့ယက်တီချက်ပေါ်သူ့အမည်အခုလို့ပြောပါတယ
်ဒီနေ့ကဒေါက်ဆန်းစုကြည်အတိုက်ခံဘဝကဒီယက်တီချက်နဲ့ကျွန်တော်အခုလက်ရှိအစိုးရတာဝန်ခံပုဂ္ဂိုလ်ဖြစ်တဲ့ကာလမှာလက်ရှိယက်တီချက်နဲ့တော်လေးကွာခြားသွားတာတွေ့ရတယ်ကျောင်းသားသမဂ္ဂရဲ့တရားဝင်ဖြစ်ပြီးနည်းနဲ့နောက်သူတို့ရဲ့ဆန္ဒပြခွင့်ဆိုတာဒီနေ့လုပ်သွားတဲ့ပုံစံမှာမိကုံးပြောနေရင်လည်းဒီကျောင်းသားတွေကိုနှမ်းငေါက်တာကဒီကျောင်းသားတွေရဲ့ပုံစံဆန္ဒထုတ်ဖော်တဲ့ဟာကိုမကြိုက်တဲ့ပုံစံလေးပြတယ်လို့ကျွန်တော်ကယူဆတယ်။ကိုယ်အစိုးရမဖြစ်တော့ကတမျိုးကိုယ်အစိုးရဖြစ်လာတဲ့အခါမှာတမျိုးကျင့်သုံးနေဆိုရင်တော့ကျွန်တော်အလူလေးကတော့ဒါတော်တော်လေးဝမ်းနည်းဝယ်အကောင်းတဲ့ကိစ္စလို့ပဲယူဆပါတယ်။ဒါကျွန်တော်ဒေါက်ဆန်းစုကြည်ဆိုတာတစ်ချိန်လုံးကအလုံးရဲ့ဒီမိုကရေစီမှာစိတ်သာဖြစ်နေရဲ့အဲပုံပုံဖြစ်တယ်ပေါ့ဒီပုံပုံကဒီလိုမျိုးကြောင်းလဲသွားတာမျိုးမဖြစ်ဖြစ်ဘူးဒီလိုအနေနဲ့
အခြေခံပညာကျောင်းတွေမှာဆောင်ပွဲဖြေကြရမယ့်အချိန်ကိုပြောင်းလဲမယ့်အကြောင်းပညာရေးဝန်ကြီးဌာနကမကြသေးခင်ကပဲကြေညာလိုက်ပြီးတဲ့နောက်မှာဝေဖန်မှုတွေထွက်ပေါ်နေချိန်မှာအခုလိုမျိုးနေပြည်တော်ကအခမ်းအနားမှာကျောင်းသားတို့ဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့ကျောင်းသားတွေကတော့မတ်လကုန်ဒီဆောင်ပွဲဆင့်မဲ့ကိစ္စနိုင်ငံစည်းဝါးတတ်နိုင်ပါသလားပညာရေးစီမံခန့်ခွဲမှုအလွဲတွေကိုချက်ချင်းပြုပြင်ပြီးသူတေသနာမရှိတဲ့ပညာရေးအလိုမရှိမန္တလေးတက္ကသိုလ်တပိတ်ပေါက်ကျောင်းသားများကိစ္စဖြေရှင်းပြီးအမှန်တရားအတွက်အချိန်မစွဲပါနဲ့စားတဲ့စာတမ်းပါဆိုင်ပုတ်တွေကိုကိုက်ဆောင်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြတာဖြစ်ပါတယ်ရှင်
။မဆုမောစုံစမ်းတင်ပြခဲ့တာပါရှင်။